ရန်ကုန်တက္ကသိုလ်ကိုကိုယ်ပိုင်စီမံခန့်ခွဲခွင့်ရတဲ့တက္ကသိုလ်ဖြစ်စေဖို့ဆောင်ရွက်ပေးမယ်လို့နိုင်ငံတော်ရဲ့ထိပ်ပိုင်ခေါင်းဆောင်တွေကရန်ကုန်တက္ကသိုလ်နှစ်တရာပြည့်အခမ်းအနားမှာပြောခဲ့ပါတယ်။မြန်မာပညာရေးစနစ်အဆင့်အတန်းမြင့်ဖို့အပါအဝင်ရန်ကုန်တက္ကသိုလ်ကြီးဖွံ့ဖြိုးတိုးတက်စေရေးမျိုးဆက်သစ်မျိုးဆက်ဟောင်းကျောင်းသားတွေနဲ့ညှိနှိုင်းတိုင်ပင်ဆောင်ရွက်တင်တယ်လို့လည်းသမ္မတကျောင်းသားတချို့ကထောက်ပြကြပါတယ်။ဒီကနေ့စတင်ဖွင့်လှစ်တဲ့ရန်ကုန်တက္ကသိုလ်ရာပြည့်အခမ်းအနားကြောင်းမဆုမောင်ကစူးစီးတင်ပြထားပါတယ်ရှင်။
နှစ်တရာပြည့်ရန်ကုန်တက္ကသိုလ်ဟာအရှိတောင်အာရှမှာထိပ်တန်းအဆင့်မှာရပ်တည်နိုင်ခဲ့ပြီးမြန်မာနိုင်ငံအတွက်ပညာတတ်လူငယ်များစွာမွေးထုတ်ပေးနိုင်ခဲ့တဲ့ရန်ကုန်တက္ကသိုလ်ကြီးဖြစ်တာကြောင့်ဒီရန်ကုန်တက္ကသိုလ်အဆင့်မြင့်တိုးတက်စေရေးပညာရေးစီမံကိန်းတွေနဲ့စနစ်တကျဆောင်ရွက်သွားမှာဖြစ်ပါတယ်လို့ရန်ကုန်တက္ကသိုလ်ကျောင်းသားဟောင်းတဦးလည်းဖြစ်တဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကရန်ကုန်တက္ကသိုလ်ရာပြည့်အခမ်းအနားမှာအခုလိုပြောဆိုသွားပါတယ်
။ရန်ကုန်တက္ကသိုလ်ဟာအရှိတောင်အာရှမှာပညာရေးအဆင့်တန်းအပြင်အကောင်းဆုံးဖြစ်ခဲ့ပြီးအာရှအဆင့်မှာထိပ်တန်းကရပ်တည်နိုင်ခဲ့ကြောင်းရန်ကုန်တက္ကသိုလ်ဟာအရှိတောင်အာရှနိုင်ငံတွေကကျောင်းသားကျောင်းသူတွေလာရောက်ပညာစီးပူရာတက္ကသိုလ်ဖြစ်ခဲ့ပါတယ်ရန်ကုန်တက္ကသိုလ်ရဲ့ယာတိခါတမယမှာဒီလိုအခြေအနေကောင်းတွေကိုပြန်လည်ရရှိနိုင်ဖို့နိုင်ငံတကာအဆင့်မြင့်တက္ကသိုလ်ကြီးဖြစ်ဖြစ်ထွန်းလာစေဖို့အတွက်မဟာစီမံကိန်းမာစတာပလန်ကိုချမှတ်ထားပြီးဖြစ်ပါတယ်ရန်ကုန်တက္ကသိုလ်ကျောင်းသူကျောင်းသားဟောင်းကြီးတွေမျိုးဆက်တဲ့ကျောင်းသားကျောင်းသူတွေဆရာသမားတွေနဲ့မိဘပြည်သူတရားလုံးကအမျိုးသားရေးတာဝန်ကျက်နေတဲ့တက်ညီလက်ညီအင်တိုက်အားတိုင်းဝိုင်းဝန်းပူးပေါင်းဆောင်ရွက်ပေးကြပါလို့တိုက်တွန်းနှိုးဆော်ရင်းဤကုန်းချော့အပ်ပါတယ်
1920ပြည့်နှစ်ဒီဇင်ဘာလကစတင်ခဲ့တဲ့ရန်ကုန်တက္ကသိုလ်ကြီးရဲ့နှစ်တရာပြည့်ရာပြည့်အကျိုးအခမ်းအနားကိုတော့ဒီကနေ့2019ခုနှစ်ဒီဇင်ဘာလတရက်နေ့ရန်ကုန်တက္ကသိုလ်ပရဝန်ဝန်ထဲမှာကျင်းပခဲ့ပြီးတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုရိုင်းတက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။တမိုင်းစင်သားကြီးမားတဲ့ရန်ကုန်တက္ကသိုလ်ကြီးရဲ့နှစ်တရာပြည့်အခမ်းအနားမှာအနှစ်သာရနဲ့ပြည့်ဝတဲ့အခမ်းအနားဖြစ်စေဖို့မြမပညာရေးအစင်တန်းမြင်မစေရေးကျောင်းသားတို့တောင်းဆိုနေတဲ့ကျောင်းသားတို့အခွင့်အရေးရရှိစေရေးစာရာတွေကိုနိုင်ငံခေါင်းဆောင်တွေကျောင်းအုပ်ချုပ်သူတွေမျိုးဆက်သစ်မျိုးဆက်ဟောင်းကျောင်းသားလူငယ်တွေပူပေါင်းဆွေးနွေးအပြေရှားကြတဲ့နဲ့လို့လည်းမြမနိုင်ငံရဲ့အကဲခတ်ဒေါက်တာရမျိုးသိန်းကတုံ့သက်ပါတယ
်ဒီရန်ကုန်တက္ကသိုလ်ရာပြည့်အခမ်းအနားမှာဒီရန်ကုန်တက္ကသိုလ်မှာအဆက်ဆက်ပေါ့လေကျောင်းသားလှူရှားမှုမှာပါဝင်ခဲ့တဲ့ဟောဒီကျောင်းသားဟောင်းတွေခေတ်ဆက်ဆက်ပေါ့လေနော်နေပယ်အသီးသီးမှာပါဝင်ခဲ့တဲ့ကျောင်းသားကျောင်းသူဟောင်းတွေအလုံးပါဝင်အောင်စုစည်းနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီလိုမစုစည်းနိုင်ဘူးဆိုရင်နော်ရန်ကုန်တက္ကသိုလ်ရာပြည့်အခမ်းအနားဟာဟိုမာတာလာခေနဝတာခေနာအာဖာခေအဲ့ဒီခေတွေမှာလုပ်ခဲ့တဲ့အခမ်းအနားတစ်ခုလိုပဲဖြစ်နိုင်တယ်လို့ကျွန်တော်တော့မြင်ပါတယ်ကျွန်တော်တို့ရန်ကုန်တက္ကသိုလ်ပါဝင်တက္ကသိုလ်အားလုံးရဲ့ပညာရေးအဆင့်တန်းကိုဘယ်လိုမြင့်မားအောင်လုပ်နိုင်မလဲအဲ့ဒီလိုမြင့်မားအောင်လုပ်နိုင်မှုအတွက်ဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲအချိန်နဲ့ပေါ့လေညတိုင်းဆွေးနွေးအဖြေရှာတာမျိုးတွေကိုဒီရန်ကုန်တက္ကသိုလ်ရာပြည့်ကာလမှာလုံနိုင်ပဲဆိုရင်ဒီအပြီးပွင့်ကိုကျွန်တော်တို့ရဲ့သားသမီးတွေကျွန်တော်တို့ရဲ့မြင်းမြစ်တွေခံစားရနိုင်လိမ့်မယ်လို့အဲ့ဒီလိုသုံးသပ်ပါတယ်ဗျ
ရန်ကုန်တက္ကသိုလ်ရာပြည့်အခမ်းအနားမှာခေတ်ဆက်ဆက်တပိတ်မောက်ကျောင်းသားတွေရဲ့သမိုင်းဝင်လှူရှားမှုတွေပညာရေးတောင်းဆိုမှုတွေနိုင်ငံရဲ့အရေးကြီးတဲ့အခမ်းအနားမှာပါဝင်ခဲ့တဲ့နိုင်ငံခေါင်းဆောင်တွေရဲ့ကျောင်းသားလှူရှားမှုရန်ကုန်တက္ကသိုလ်ရဲ့ကြီးမြတ်တဲ့သမိုင်းကျောင်းခေတ်ဆက်ဆက်တွေကိုဖွင့်လှစ်ပြသပေးသွားမှာဖြစ်ပါတယ်ဒါတွေကိုမျိုးဆက်တဲ့ကျောင်းသားလူငယ်တွေသိရှိနိုင်အောင်လဲအဓိကထားဆောင်ရွက်တင်မှာကြောင်းရန်ကုန်ရှေပိုင်းတက္ကသိုလ်ကျောင်းသားများတက်မကအလုံးမှုဆောင်ဖွဲ့ဝင်ဘာကတာကျောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုမင်းသွေးတစ်ကရာပြည့်ခန်းနာပေါ့အကြံပြုပါတယ
်ရာပြည့်ခန်းနာကိုစော်ဝဲရှင်ဝဲဒီတက်စာရင်တက္ကသိုလ်ရဲ့သမိုင်းကျောင်းနဲ့ဒီတက္ကသိုလ်မှာရှိခဲ့တဲ့ဒီအပတ်တရားအဖြစ်ပြတဲ့နောက်ဒီတက္ကသိုလ်ရဲ့ကထွက်လာတဲ့ထဲမှာကဘာသို့မဟုတ်နိုင်ဒီမှာဥဆောင်နိုင်ခဲ့တဲ့ပုဂ္ဂိုလ်ကြီးအဲ့ဒီနယ်ပယ်အသီးသီးမှာထုံပေါက်ခဲ့တဲ့ပညာရှင်တွေသူတို့ရဲ့သမိုင်းတွေအဲ့လိုမျိုးသမိုင်းတွေကိုမျိုးသက်တဲ့ကျောင်းသားတွေလက်သေးကိုကျွန်တော်တို့ကရောက်အောင်ထည့်ပြီးနိုင်မှာဒါရန်ကုန်တက္ကသိုလ်ကြီးကဘယ်လောက်ထိတန်ဖိုးရှိလဲကျွန်တော်တို့နိုင်ငံနဲ့ကျွန်တော်မျိုးသက်တွေပေါ်မှာဘယ်လောက်ထိကြီးလူပြရှိလဲဆိုတော့ကျွန်တော်တို့ကတန်ဖိုးထားရမှာပါအဲ့လိုမှမဟုတ်ဘဲနဲ့နိုင်ငံရဲ့ခေါင်းဆောင်ပုဂ္ဂိုလ်မျိုးတွေလာပြီးစကားပြောပြီးရောအခမ်းအနားပြီးသွားတာဆိုတာမျိုးတော့ကျွန်တော်လက်ရှိ
လူသက်တရားတပ်ဖို့ထားမှုပိုင်းမှာရှိနေပါမို့ကြောင့်နေနေပါပဲနှစ်တရားပြည့်တဲ့2020ခုနှစ်ဒီဇင်ဘာလအထိတနည်းပတ်လုံးတက္ကသိုလ်ရာပြည့်အခမ်းအနားတွေကိုကျင်းပမှာဖြစ်ပါတယ်ရန်ကုန်တက္ကသိုလ်အင်အားဆောင်ကလည်းရာပြည့်အကျုံအင်အားဆောင်ဓာတ်ပုံပြပွဲကျင်းပသလိုရန်ကုန်တက္ကသိုလ်စာကြည့်တိုင်းနဲ့မြန်မာနိုင်ငံစာပေထုတ်ဝေသူနဲ့ဖြန့်ချေသူများအသင်းတို့ပူးပေါင်းပြီးလဲဒီဇင်ဘာလ9